ကာဇာကမ်းမြောင်ဒေသအဖြစ်ခက်ရဲ့ဆေးရဆွေးနွေးဖို့အတွက်ဟာမက်စ်ဖွဲ့ကကိုယ်စားလှယ်တွေကတော့ဒီအီဂျစ်နိုင်ငံကိုင်ရိုမြို့တော်ကိုရောက်ရှိနေကြပါပြီ။ဒီဟာမက်စ်ဖွဲ့နဲ့အစ္စရေးတို့အကြားအဖြစ်ခက်ရဲ့ဆေးရသဘောတူညီမှုရဖို့ဒီအီဂျစ်နိုင်ငံနဲ့ကာတာနိုင်ငံနောက်အမေရိကန်ပြည်ထောင်စုတို့ကကြားဝင်ဆက်ဆက်ပေးမှုနဲ့အီဂျစ်နိုင်ငံမှာဆွေးနွေးဖို့အတွက်ရောက်နေကြတာဖြစ်ပါတယ်။ဟာမက်စ်တွေဖမ်းထားတဲ့အစ္စရေးတစားကန်တွေပြန်လွတ်ပေးရေးအစ္စရေးတို့ဖမ်းဆီးထားတဲ့ပါလက်စတိုင်းအကျဉ်းသားတွေပြန်လွတ်ပေးရေးနောက်လူသားချင်းစာနာတဲ့အကူအညီတွေဂါဇာကိုပို့ဆောင်နိုင်ရေးကိစ္စတွေနဲ့ပတ်သက်ပြီးတော့အခြေတင်ဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ Hamas ဘက်ကဖမ်းဆီးထားတဲ့သူတွေပြန်လွတ်ပေးရေးနဲ့ပတ်သက်လို့အပြုသဘောဆောင်တဲ့တိုးတက်မှုရှိမှသာ Israel ကိုယ်စားလှယ်အဖွဲ့ကအီဂျစ်ကိုဆင်လွတ်မယ်လို့ Israel ထိပ်တန်းရာရှိတယောက်ကဒီကနေ့စနေနေ့မှာပြောကြားထားပါတယ်။နှစ်ဖက်အကြအပြစ်ခတ်ရစရေးရရှိနိုင်ဖို့နိုင်ငံဆောင်ကကြိုးပမ်းနေကြတဲ့နေရာမှာ American ဘက်ကညှိနှိုင်းဆွေးနွေးဖို့ထောက်လှမ်းရေးဌာန CIA အကြီးအကဲကလည်းအီဂျစ်မှာရောက်နေပါတယ်။Hamas နဲ့ Israel တို့အကြားအပြစ်ခတ်ရစဲနိုင်ဖို့ဝမ်ဝမ်အဆိုပြုထားတဲ့အဆိုပြုချက်နဲ့ပတ်သက်လို့ Hamas တွေဘက်ကဘယ်လိုတုံ့ပြန်မလဲဆိုတာကိုအားလုံးကစောင့်နေကြတာပါလက်ရှိအချိန်မှာဂါဇာမှာအပြစ်ခတ်ရစဲရေးဖြစ်လာဖို့က Hamas အဖွဲ့ပေါ်မှာအဓိကမူတည်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Anthony Blinken ကတော့တောက်ကြနေတော့ကပြောဆိုခဲ့ပါတယ်ရှင်